ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာယာဂီမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ14ယောက်ထပ်မံနေသေဆုံးပြီးတော့186ယောက်ဒဏ်ရာရသွားခဲ့တယ်လို့တိုင်းငံပိုင်းမီဒီယာကဖော်ပြလိုက်ပါတယ်။မုံတိုင်းကအားပြော့သွားပြီဆိုပေမဲ့လည်းမိုးအကြီးကျယ်ရွာသွန်းနိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ယာဂီတိုက်ဖုန်းမုံတိုင်းဟာပြီးခဲ့တဲ့10စုနှစ်အတွင်းဒေသတွင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုံတိုင်းတွေထဲမှာအင်အားအပြင်းဆုံးမုံတိုင်းတွေကတစ်ခုဖြစ်ပြီးတော့မုံတိုင်းကြောင့်ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလူ3000ကျော်လျှက်စစ်မီးပြတ်တောက်နေပြီးအရေးပါတဲ့စိုက်ပျိုးမြေတွေလည်းထိခိုက်ပျက်စီးသွားတယ်လို့ဗီယက်နမ်အာဏာပိုင်တွေကပြောပါတယ်။မုံတိုင်းကြောင့်လေစိတ်လေးခုကိုပိတ်လိုက်ရပြီးတော့လေရင်ခီးစင်တွေရာနဲ့ချီပြီးတော့ဖြတ်လိုက်ရပါတယ်။မုံတိုင်းဟာဒီဗီယက်နမ်မြောက်ပိုင်းကခန်းနင်းနဲ့ဟိုင်ဖုန်ပြည်နယ်တွေကိုမနေ့စနေနေ့နေ့လယ်ပိုင်းကတနအီကို၄တိုင်လုံး149ကီလိုမီတာနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ယာဂီတိုက်ဖုန်မုံတိုင်းဟာဒီနေ့မနေ့ပိုင်းဒီအပူပိုင်းမုံတိုင်းအဖြစ်နဲ့အားပြော့မသွားခင်မှာ15နာရီလောက်ကြာအောင်အင်အားပြင်းပြင်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။မုံတိုင်းကြောင့်ဒီမိုးဆက်မပြတ်ရွာသွန်းပြီးတော့နောက်ဆက်တွဲရေကြီးတာတွေနဲ့မြေပြိုတာတွေဖြစ်လာနိုင်တယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကသတိပေးပါတယ်။မုံတိုင်းကြောင့်ဟနွိုင်းမြို့မှာတော့အဆောက်အုံတွေဓာတ်တိုင်နဲ့သစ်ပင်တွေထိခိုက်ပျက်စီးတာတွေလဲပြိုတာတွေရှိခဲ့ပြီးတော့အဲ့ဒီအပျက်စီးတွေကိုတော့အာဏာပိုင်တွေဘက်ကရှင်းလင်းဖယ်ရှားနေပါတယ်ခင်ဗျာ။